ကချင်ပြည်နယ်ဖားကန့်ဒေသမှာမြေစာတောင်ပြိုကျမှုတွေကြောင့်လူသေဆုံးမှုတွေမကြာခဏဖြစ်ပေါ်နေတာဆွမ်းအားကြီးတဲ့မြေတရင်ကြီးတွေနဲ့တည်ယူနေတာတွေကြောင့်တဘာဝတယံဇာတတွေပျက်စီးနေတဲ့အတွက်ပြည်သူတွေစိုးရိမ်ပူပန်နေကြရပါတယ်။တပ်ဆိုင်ရာပြည်ထောင်စုအဆင့်အစိုးရအဖွဲ့ကပြည်ထောင်စုလွှတ်တော်ကိုအများဆုံးလာရောက်ဖြည့်ရှင်းပေးဖို့ပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းကပြီးခဲ့တဲ့ဒီဇင်ဘာလဇန်ပိုင်းကတိုက်တွန်းထားတာနဲ့ပတ်သက်ပြီးဒီကနေ့တပ်ထူထင်ဝန်ကြီးဌာနဒုတိယဝန်ကြီးဦးတန်းထွန်းအောင်ကပြည်ထောင်စုလွှတ်တော်မှာလာရောက်ရှင်းလင်းခဲ့တာဖြစ်ပါတယ်။တပ်ထူထင်ဝန်ကြီးဌာနကပြည်ထောင်စုလွှတ်တော်မှာဒီကနေ့လာရောက်ဖြည့်ရှင်းတာနဲ့ပတ်သက်ပြီးလွှတ်တော်ကိုယ်စားလှယ်10ဦးတို့ကပြန်လည်ဆွေးနွေးခဲ့ကြပါတယ်။ကိုယ်စားလှယ်အချို့ကဖားကန့်ဒေသကိုပိတ်သိမ်းပြီးစစ်အုပ်ချုပ်ရေးအမိန့်နဲ့အုပ်ချုပ်သွားမယ်ဆိုတာဖြည့်ရှင်းနည်းအမှန်မဟုတ်ကြောင်းဒေသခံတွေရေမစေးကြောက်ရှာဖွေတဲ့သူတွေတိုင်းရင်းသားတွေနဲ့တိုင်းပြည်အတွက်အကျိုးရှိမဲ့အဖြေကိုရှာတင်ကြောင်းထည့်သွင်းဆွေးနွေးသွားကြပါတယ်။အခုဖားကန့်ဒေသမှာကြောက်စိမ့်တူဖို့နေတဲ့ကုမ္ပဏီတွေဟာမြေစာပုံတွေကိုပုံပြီးရင်ပြန်လည်ညှိပေးရမယ်လို့တပ်ထူထွင်းဥပဒေမှာပါရှိထားပေမဲ့မလိုက်နာတာတွေရှိတာကြောင့်မြေစာပုံပြိုကျတာတွေရှိနေတာဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဇော်မြင့်မောင်ကဆွေးနွေးပါတယ်
။ခဏဒုဝန်ကြီးတင်သွားတာကျွန်တော်တို့နာဂာကြီးပို့လိုက်တာကမြေစာပုံများပြိုကျခြင်းနဲ့စွမ်းအားမြင့်ရင်များအကြောင်းဖြစ်ပါတယ်။ကျွန်တော်တို့သိရသလောက်ကုန်းလန်းက35တန်အထက်ရင်တွေကိုဖွင့်မပြုပါဘူး။ကနေ့35တန်အထက်မဟုတ်ပါဘူး85တန်တန်တရာတန်တရာအထိတည်နိုင်ပါတယ်လို့ကြားရပါတယ်ဒေသခံတွေကဒီကားတွေနဲ့ဒီမြေစာဘုံတွေတည်သွားတာကိုပဲမြင်ပြီးတော့စိုးရင်ကြောင်းကြရတာဖြစ်ပါတယ်လုတ်ွက်တွေမှာစီမင်းစည်းကမ်းတွေရှိတယ်လို့မှတ်သားမိပါတယ်ဘာလုတ်ွက်တွေလဲဘာစီမင်းစည်းကမ်းတွေလဲဆိုလို့ရှိရင်အကယ်၍မြေစာဘုံတွေထွက်လာပြီဆိုလို့ရှိရင်အဲ့ဒီမြေစာဘုံတွေကိုပြန်ညှိပေးရမှာကုမ္ပဏီတွေရဲ့တာဝန်ဖြစ်ပါတယ်ပြီးရင်အဲ့ဒီပုံမှာအပင်တွေစိုက်ပေးရမှာအခုဟာကမြေစာဘုံပေါ်မှာပြန်ညှိပေးတာမရှိတဲ့အတွက်ရေမစေးကြောက်ရှာတဲ့သူတွေအတွက်ဒုက္ခရောက်ကြတာဖြစ်ပါတယ
်။ကြောက်စိမ့်ထုတ်လို့ရမှာတဘာဝတယံဇာတတွေကိုရေရှည်ထုတ်လုပ်နိုင်ဖို့အတွက်တစ်နှစ်ကိုတန်ချိန်ဘလောက်နှုတ်နဲ့ထုတ်ရမယ်ဆိုတဲ့ကန့်သတ်ချက်တွေကိုပြဋ္ဌာန်းပေးတဲ့ကြောင်းအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးခတ်ထိန်နိုင်ကဆွေးနွေးပါတယ်
။မြေစာတောင်ပြိုမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ပြည်သူတွေကျွန်တော်တို့ရဲ့တိုင်းရင်းသားတွေနိုဝင်ဘာ21ရက်နေ့မှာရာချီသေးဆုံးတဲ့နိုဝင်ဘာ28ရက်မှာထပ်ဖြစ်တဲ့ဒီဇင်ဘာ10ရက်မှာထပ်ဖြစ်တဲ့ပြီးခဲ့တဲ့ရက်ပိုင်းကလည်းထပ်ဖြစ်တယ်။နောက်ရှေ့ဆက်ပြီးတော့လည်းဒီရက်ပိုင်းတွေလပိုင်းတွေမှာထပ်ဖြစ်ဖို့အနေအထားကျွန်တော်တို့အဲ့လိုပဲတွေးရပါတယ်။နောက်ပြီးတော့တိတ်မကြာခင်ရောက်လာမဲ့မိုးတွင်းကြရင်ဒီမြေစာပြိုတာနဲ့လူတေဆုံးမှုတွေချောင်းမြောင်းတွေမြေစာပိတ်ပြီးတော့ရေကြီးမှုတွေဖကတ်မှာတော်မှရေကြီးမဲ့အနေအထားအန္တရာယ်ဟာအခုတည်းကနေကျွန်တော်တို့ဒါကြိုတင်တတိထားရမယ်အနေအထားဖြစ်ပါတယ်။နောက်တစ်ခုကတဘာဝတယံဇာတပစ္စည်းထုတ်လုပ်ခြင်းနဲ့ပတ်သက်ပြီးတော့တဘာဝတယံဇာတပစ္စည်းဆိုတာအကန့်အသတ်နဲ့ဖြစ်ပါတယ်။တခြားတယံဇာတဟာတွေကတော့နိုင်ငံများစွာမှာထွက်ရှိပေမဲ့ဒီကြောက်စိမ့်ကတော့ကျွန်တော်တို့မြန်မာနိုင်ငံတနိုင်ငံတဲ့ကချင်ပြည်နယ်ဖားကန့်ဒေသတစ်ခုထဲမှာထွက်ရှိတဲ့အတွက်ကြောင့်ရေရှည်ထုတ်လုပ်ပြီးတော့ရရှိနိုင်ဖို့အတွက်တနစ်မှာဘယ်နတန်ထုတ်လုပ်မယ်ဆိုတဲ့အကန့်အသတ်နဲ့ထုတ်လုပ်ဖို့အတွက်စဉ်းစားဖို့တင့်တယ်လို့ကျွန်တော်အနေနဲ့တင်ပြလိုပါတယ်
။မြန်မာကြောက်စိမ့်တွေတရုတ်နိုင်ငံတဲ့ကိုတရားမဝင်မှောင်ခိုလမ်းကြောင်းကနေတည်ယူနေတာတွေကိုလည်းစစ်စစ်ပေးဖို့လိုအပ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဒွဲဘူးကဆွေးနွေးပါတယ်
။ဒီကျမတို့ကြောက်စိမ့်သွားတဲ့လမ်းကြောင်းပါဆိုလို့ရှိရင်တရဝင်းလမ်းကြောင်းကဒီမိကျနာကိုမရောက်ပါဘူး။ဒီမိုးကောင်းကတဆင့်နေပြည်တော်ကိုသွားချင်းဖြစ်ပါတယ်။ဒါဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေရဖြစ်ပါတယ်။အဲ့တော့ကျမတို့ဖွဲ့စည်းပုံအခြေခံဥပဒေမှာပြည်ထောင်စုရဲ့လုပ်ပိုင်ခွင့်မှာပဲဒီကိစ္စတွေပါဝင်ပါတယ်။ကျမတို့ဒီကချင်ပြည်နယ်ရဲ့မြို့တော်ဖြစ်တဲ့မိကျနာမှာတည်ယူခွင့်လုံးဝမရှိပါဘူး။အဲ့တော့တရားဝင်သေးယူခွင့်မရှိတဲ့အတွက်တရားဝင်သေးယူမှဒီကနေတဆင့်တရုတ်ပြည်ဘက်ကိုရောက်သွားခြင်းဖြစ်ပါတယ်ဒါရီယာဆိုလို့ရှိရင်ဒီလမ်းကြောင်းထဲမှာတော့မပါပါမိတကယ်အမြင်ပြမှာတော့တကယ်အစ်စ်မှန်ဖြစ်တယ်ဆိုတာကျမတို့တရုတ်ပြည်နယ်စပ်မြို့တွေမြို့ကြီးတွေရောက်ပူးတဲ့လူတိုင်းသိပါတယ်အဲ့တော့ကျမတို့ကိုယ်တိုင်မြစ်ချနာမှာကချင်ပြည်နယ်ရဲ့မြို့တော်မြစ်ချနာမှာနေပြမဲ့ကျမတို့ကြောက်စိမ့်ဒုံးဆိုတာမတွေ့ဘူးပါဘူးဘာကြောက်လဲဆိုတော့တရားဝင်ဖြစ်တဲ့အတွက်ဒီနေရာမှာဘာတစ်ခုမှမရှိပါဘူးဒါပေမဲ့တရုတ်ပြည်သွားတဲ့အခါမှာဒီရင်ကျန်းရွှေလီဟိုဘက်အကုန်လုံးမြို့ကြီးတွေမှာဆိုလို့ရှိရင်တကယ်တောင်ပုံရာပုံကောင်းတာတွေရောမကောင်းတာတွေရောအကုန်လုံးရှိနေတယ်ဆိုတာဒါလမ်းကြောင်းဒီမှာပြတဲ့လမ်းကြောင်းဟိုဘက်နဲ့ဟိုဘက်ကတရားဝင်လမ်းကြောင်းကနေထွက်သွားတယ်ဆိုတာဒါကျွန်မအနေနဲ့လွတ်တော်တင်ပြချင်ပါတယ
်ပြည်ထောင်စုအစိုးရအဖွဲ့ကဖားကန့်ဒေသမှာရှိတဲ့ကြောက်စိမ့်24ရေလုပ်ငန်းတွေကိုပိတ်သိမ်းပြီးစစ်အုပ်ချုပ်ရေးအမိန့်နဲ့အုပ်ချုပ်သွားမယ်ဆိုတာပြန်လည်သုံးသပ်ဖို့လိုကြောင်းလဲပြည်ထောင်စုလွှတ်တော်နိုင်ကသူရဦးရွှေမန်းကပြောပါတယ်။လုံခင်ဖားကန့်ရတနာနယ်မြေမှာပြီးခဲ့တဲ့နိုဝင်ဘာလ30ရက်နေ့ထိကုမ္ပဏီ628ခုကိုပုဂ္ဂလိကလုပ်ွက်ပေါင်း 9,914 ကွက်ကုမ္ပဏီ230ကိုအကျိုးတူလုပ်ွက်311ကွက်နဲ့စုစုပေါင်းဧက 22,500 ကျော်လုပ်ပိုင်ခွင့်ချထားပေးကြောင်းနဲ့ရန်ရအရေးအတွက်မှာဗဟိုကာ1892စီမြေတည်ရင် 3328စီးအထိရှိကြောင်းလဲတပ်ထူတွင်ဝန်ကြီးဌာနဒုတိယဝန်ကြီးကပြောဆိုသွားပါတယ်ခင်ဗျာ။